တဘုံအဖွဲ့တွေထင်းချုပ်ထားတဲ့စာနာမြို့တော်ကိုဆော်ဒီဥဆောင်တဲ့ညမောင်းအဖွဲ့တွေကပြုလုပ်ခဲ့တဲ့လေချောင်းကတိုက်ခိုက်မှုကြောင့် VOA အမေရိကန်အတန်အတွက်သတင်းယူပေးနေတဲ့ယေမန်နိုင်ငံသားအလွတ်သတင်းတောက်အယ်မီဂဒတ်မိုဂျာလီဆိုသူတည်ဆုံသွားခဲ့ပါတယ်။မိုဂျာလီဟာသူ့ရဲ့မိခင်တိုင်းပြည်အတွင်းမှာဖြစ်ပေါ်နေတဲ့လူသားချင်းစာနာမှုဆိုင်ရာကြေကွဲဝမ်းနည်းပွဲရာအဖြစ်အဆိုးတွေကိုအမှန်တရားအတိုင်းတင်ပြနိုင်ရေးအတွက် VOA အပါအဝင်ကုလသမဂ္ဂသတင်းဌာနဖြစ်တဲ့ IRIN နဲ့တခြားသတင်းဌာနတွေအတွက်အလို့သတင်းတောက်အဖြစ်တာဝန်ထမ်းဆောင်နေတာဖြစ်ပါတယ်။လူသားချင်းစာနာမှုဆိုင်ရာသတင်းတွေကိုသူ့အနေနဲ့ဦးစားပေးတင်ပြတာဟာပဋိပက္ခတွေကိုလက်နက်နဲ့အဖြေရှာမှုအပေါ်ယုံကြည်မှုမရှိတဲ့အတွက်ကြောင့်ဖြစ်ကြောင်းသူ့အနေနဲ့ဘဝမှာလက်နက်တစ်စုံတစ်ရာကိုတောင်ကန့်ဆောင်မှုချင်းမရှိကြောင်းအကိုဖြစ်သူအဗ်ဒူလာမိုဂျာလီကပြောပါတယ်။အမီဂဒတ်မိုဂျာလီဟာ VOA သတင်းဌာနအတွက်အော်တိုဘာလကစပြီးသတင်းပို့ပေးနေသူဖြစ်ပြီးသူ့အနေနဲ့လူသားတွေစစ်တမ်းခံရတဲ့အခြေအနေစစ်ကြောင့်စီးပွားရေးကိုထိခိုက်မှုအခြေအနေတွေကိုဦးစားပေးသတင်းပေးပို့လို့ရှိတာမှာတခါတရံခိုကိုရမဲ့နေသူတွေကိုရွေးချယ်တင်ပြလို့ရှိတယ်လို့ဆိုပါတယ်သူ့အနေနဲ့လူနည်းစုခြေလက်မတန်ဆွမ်းသူစတဲ့ဖိနှိပ်ခံလူတို့ရဲ့ခံစားချက်တွေကိုအမှန်တရားအတိုင်းတင်ပြလို့ရှိသူလည်းဖြစ်တယ်လို့ဆိုပါတယ်